ကရင်ပြည်နယ်မှာနေ जा ဆောင်တပ် BGF ဖွဲ့ကရရှိ90ကျော်နှုတ်ဆက်စာတင်လိုက်တဲ့အတွက်စီးရဲတင်းမှမှုတွေပေါ်ပေါက်လာမှာစိုးရိမ်နေချိန်မှာပဲတပ်မတော်နဲ့နေ जा ဆောင်တပ်အစိမ့်ရရှိတွေဒီကနေ့တွေ့ဆုံဆွေးနွေးကြတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်မှာကရင်တိုင်းဒေသနေ जा ဆောင်တပ် BGF ခေါင်းဆောင်3ဦးကိုရလူကနေနှုတ်ထွက်ဖို့မြန်မာစစ်တပ်ကနေဖိအားပေးခဲ့ပြီးနောက်တပ်ဖွဲ့ခေါင်းဆောင်ဘုံမူကြီးစောချစ်တူအပါဝင်အရာရှိ90ကျော်မနေ့ကပဲအရှိတောင်တိုင်းစစ်သားနာချုပ်တန်နှုတ်ဆက်စွာတင်ခဲ့တဲ့အတွက်ညှိနှိုင်းဖို့ဒီကနေ့ပဲဆွေးနွေးကြတာဖြစ်ပါတယ်။ BGF တပ်ဖွဲ့ကရာရှိတွေနှုတ်ဆက်စွာတင်မဲ့ကိစ္စနဲ့ပတ်သက်ပြီးဌာနချုပ်ပြည့်တဲ့မြန်ကြီးမှုမှာအမှတ်လေးစစ်စင်ရေးထူးဖွဲ့မှုဇူးဘုတ်ချုပ်ကြီးအောင်စုအရှိတောင်တိုင်းစစ်သားနာချုပ်တိုင်းမှုဘုတ်ချုပ်ကိုကူမောင်ဦးဆောင်တဲ့အဖွဲ့ကလာရောက်တွေ့ဆုံခဲ့ပြီးနှုတ်ဆက်မဲ့စီစဉ်ကိုပြန်စင်စားဖို့စိုက်သွင်းခဲ့တယ်လို့လည်း BGF အဖွဲ့ပြန်ကြားရေးရာရှိဘူမူနိုင်မောင်စောကပြောပါတယ်
ကျွန်တော်တို့ကတော့တောင်းထွက်တဲ့ဥစ္စာကိုပြန်စင်စားဖို့ဆင်ပြတော့ပြန်စင်စားဖို့ကျွန်တော်တို့လည်းပြောတော့
ဟုတ်ကဲ့ဒီ BGF ခေါင်းဆောင်3ဦးနှုတ်ဆက်ခိုင်းတဲ့ကိစ္စကိုရောတမတော်ကပါတီဆက်ဆွေးနွေးပါလဲခင်ဗျာ
အဲ့တော့ဘာမှမပြောအဲ့ဒါမပြောလဲဘူးဒီမှာလဲမပြောလဲဘူးယူစား
ဒီလဆန်းမှာပဲ BGF ခေါင်းဆောင်3ဦးဖြစ်တဲ့ဘူမူကြီးစောချစ်တူဘူမူစောတင်ဝင်ဘူမူစောမုတ်တုံတို့ကိုရာထူးကနေနှုတ်ထွက်ဖို့တမတော်ကဖိအားပေးခဲ့ရာကသိမှမှုတွေပေါ်ပေါက်နေတာဖြစ်ပါတယ်ဖိအားပေးခံရသူတွေထဲကဘူမူစောမုတ်တုံကတော့ပြီးခဲ့တဲ့တပတ်ကပဲနှုတ်ဆက်စွာတင်ခဲ့ပါတယ်ကလိုင်းဘွဲမြို့နယ်ခြေဆိုင် BGF တပ်မှုတူကတော့ BGF ထိပ်တန်းခေါင်းဆောင်3ဦးကိုနှုတ်ထွက်ခိုင်းတဲ့ကိစ္စကိုလက်မခံနိုင်ကြောင်းနဲ့ဖိအားပေးမှုတွေကြောင့်စီးရဲသိမ်းမှမှုတွေပေါ်ပေါက်လာနေတယ်လို့လည်းသတိပေးပါရစ
ေ။ဆုတ်တွေးလာနေတာပေါ့။ငါတို့ကထွက်ရင်ဒီကိုအကြီးတို့ကပဲပြန်နေမှာပေါ့။သူလည်းနဲ့သူလက်ထက်မှာပေါ့အဲ့ဒီလိုပဲသူတို့ကသူတို့နေမှာပေါ့အဲ့ဒီလိုမျိုးပေါ့။
ကရင်ပြည်နယ်ကကာစီနိုလောင်စာယုံတွင်လည်းဥပဒေမဲ့လောက်ရတွေကြီးစုနေတဲ့ဆိုပြီးတရင်းနေထွက်နေတဲ့ရွှေကုတ်ကိုစီမံကိန်းမှာဒေသခံ BGF တပ်ဖွဲ့ဝင်တွေပါဝင်ပတ်သက်မှုတွေရှိနေတာကြောင့်နှုတ်ထွက်ဖို့ဖိအားပေးခံရတယ်လို့လည်းအများကယူဆထားကြပါတယ်။သမ္မတတရင်းမှာပြန်ကြားရေးဖွဲ့ဗိုလ်ချုပ်စွန်မင်းထွန်းကတော့ဒီကနေ့နှစ်ဖက်တတွေ့ဆုံမှုရလဒ်ကိုမသိသေးပေမဲ့စီးပွားရေးလုပ်ငန်းတွေမှာ BGF ခေါင်းဆောင်တွေပတ်သက်ဆက်နွယ်နေတာတွေရှိနေတဲ့အတွက်ညှိနှိုင်းနေကြောင်းပြောပါတယ်။
ကျွန်တော်တို့တွေ့ဆုံကြတာကရှိတယ်။ချိန်ကြီးရလတ်ကိုတော့ကျွန်တော်လည်းမသိသေးဘူး။ကျွန်တော်နည်းနည်းဟိုညီနိုင်ထောင်ရဲ့လေးရှိပါတယ်။ဒီရက်အဖွဲ့ဆိုတာလည်းဒီပြည်ကြီးကနေတော့ကြာပြင်းပြပြောင်းလာတယ်။အတေယုံအဖွဲ့စီကြားတော့တာပြင်ဆက်ပြီးတဲ့နေရာမှာကျွန်တော်တို့အနေနဲ့ကတော့ဒီရက်တပ်ဖွဲ့ဝင်တွေစားတော့နေထိုင်ပြီးအနေအဆတမလောကနေဆောင်ရွက်ပြီးနေတယ်။ဒီရက်အဖွဲ့ကြီးရဲ့အတေနေရာတွေမှာလည်းအဖွဲ့ကြီးကစားတမလောရဲ့တိုင်းတပ်ဖွဲ့ကြီးအဖွဲ့ကြီးတိုင်းကဆောက်လုပ်နေဆိုင်ခဲ့တယ်။လူတို့ဒီဝင်လက်နက်အခွင့်အရေးနဲ့ရည်တည်ကြတယ်အခုချိန်မှာတော့ဒီရမွန်စီဝါရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့အကောင်းဆုံးအချို့ရှိတယ်ဒါနဲ့ပတ်သက်သူတို့ကိုစီဝါရေးလုပ်ငန်းတွေလှုပ်ဆောင်ပြီးခေါင်းနဲ့လှုပ်ဆောင်တာပြီးဒီလမ်းလမ်းကြောင်ဒီရမ်းလမ်းမှုတွေအတွက်ကျွန်တော်တို့လှုပ်ဆောင်ဖို့အတွက်တောင်းမြင်ရခြင်းဖြစ်ပါတ
ယ်မြန်မာအာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေလှုပ်လာချိန်မှာပဲထိုင်းနိုင်ငံနဲ့နယ်စပ်ကရင်ပြည်နယ်ထဲမှာတရုတ်ရင်းနှီးမြှုပ်နှံသူတွေကအမေရိကန်ဒေါ်လာ15ဘီလီယံအကုန်ကျခံစီဆောက်နေတဲ့ရွှေကုတ်ကူမြို့သစ်စီမံကိန်းဟာတရုတ်နိုင်ငံကအကောင့်သဲပေါ်နေတဲ့ BRI ကမ္ဘာလမ်းစီမံကိန်းနဲ့ပတ်သက်မှုမရှိကြောင်းပြီးခဲ့တဲ့နှစ်မှာပဲတရုတ်နိုင်ငံကပြောဆိုထားပါတယ်တရုတ်နိုင်ငံအနေနဲ့နိုင်ငံရခြားကလောင်စာလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံတာတွေခွင့်မပြုသလိုတရုတ်နိုင်ငံသားတွေလောင်စာယူလုပ်ငန်းတွေလှုပ်ကင်တာကိုခွင့်ပြုမထားကြောင်းလဲရန်ကုန်မြို့ကသရုတ်တန်ယုံကနေကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ